အင်းဒီချင်းဆိုမာလီယာနိုင်ငံအတွင်းမှာရှိတဲ့အယ်ဆာဘတ်အစ္စလာမစ်စတရိတ်ကျွအဖွဲ့ရဲ့ပြစ်မှတ်တွေကိုကင်ညာအစိုးရကလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်။ကင်ညာနိုင်ငံအတွင်းကတက္ကသိုလ်တစ်ခုကိုဆိုမာလီယာအခြေစိုက်အယ်ဆာဘတ်အဖွဲ့ကဝန်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း148ဦးသေဆုံးပြီးရပ်ပိုင်းအကြာမှာအခုလိုတိုက်ခိုက်ခြင်းလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုတွေဟာဆိုမာလီယာနိုင်ငံတောင်ပိုင်းဂေဒိုဒေသမှာရှိတဲ့အယ်ဆာဘတ်အဖွဲ့စခန်းတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခြင်းဖြစ်ကြောင်းကင်ညာကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီစခန်းတစ်ခုစလုံးပျက်စီးသွားကြောင်းကင်ညာကာကွယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ဒေးဗစ်အိုဘွန်ညိုကတနင်္လာနေ့မှာပြောပေမဲ့အသေးပြောက်ဆင်းကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။လေကြောင်းတက်ခိုက်မှုတွေကြောင့်တရိတ်ဆန်တွေတည်ဆုံးပြီးအိမ်တွေပျက်စီးသွားပေမဲ့လူတွေတည်ဆုံးတာတော့မတွေ့ရကြောင်းကန်တွန်ဒါဝေးဒေသခံတွေက VOA ကိုပြောပါတယ်။ကင်ညာနိုင်ငံအခြေပိုင်းမှာရှိတဲ့ဂါရစ်စာတက္ကသိုလ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ Al-Shabaab Islam စစ်သွေးကြွတွေကိုလက်စားချေတိုက်ခိုက်မယ်လို့ကင်ညာသမ္မတ Uhuru Kenyatta ကတနိဋ္ဌာန်ချထားတာလည်းဖြစ်ပါတယ်။